American ပြည်တော်စုဟာ Empire of Light မူသားတွေပြည်နေတဲ့ Empire လို့တရုတ်အစိုးရကစနေနေ့ကဆွဆွဲပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့ကြာသပတေးနေ့ကအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကထုတ်ပြန်ခဲ့တဲ့အစိုးရခန်းစာထဲမှာတရုတ်ဟာဒေါ်လာတန်းထောင်နဲ့ချီအကုန်ခံပြီးကမ္ဘာအနှံ့မမှန်ကန်တဲ့သတင်းတွေပြန့်နှံ့အောင်လုပ်နေတယ်လို့ဆွဆွဲခဲ့ပြီးနောက်တရုတ်အစိုးရကအခုလိုတံပြန်ဆွဆွဲလိုက်တာဖြစ်ပါတယ်။တရုတ်အစိုးရဟာတရုတ်ပြည်နဲ့တရုတ်ကွန်မြူနစ်ပါတီရဲ့ဥဆောင်မှုကောင်းကြောင်းတွေကိုဝါဒဖြန့်နေတဲ့အချိန်ထဲမှာပဲစင်စာဖြတ်တောက်မှုတွေနဲ့မဟုတ်မမှန်ဖန်တီးထားတဲ့သတင်းတွေဝါဒဖြန့်တာတွေဖြန့်နိုင်မှုအတွက်ငွေကြေးအမြောက်အများသုံးစွဲနေတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနလက်အောက်ရှိကမ္ဘာလုံးဆိုင်ရာထိတွေ့ဆက်ဆံရေးသုတေသနအဖွဲ့ Global Engagement Center GEC ကထုတ်ပြန်တဲ့အစိုးရခန်းစာမှာဆွဆွဲထားပါတယ်ဒါတွေကိုတားဆီးတာတွေမလုပ်ဘူးဆိုရင်ရေရှည်မှာဒီမိုကရေစီတန်ဖိုးတွေထိခိုက်လာနိုင်တယ်လို့ GEC ဌာနရဲ့အကြီးအကဲကပြောဆိုပါတယ်။တရုတ်အစိုးရကတော့အစိုးရခန်းစာဟာတရင်မှာအချက်လက်မှားတွေကိုအခြေခံထားတာဖြစ်တယ်လို့တုံ့ပြန်ပြောဆိုပြီးအမေရိကန်ကသာကမ္ဘာလုံးဆိုင်ရာတရင်နယ်ပယ်ကိုလက်နက်သဖွဲ့အသုံးပြုနေတာဖြစ်တယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနကပြောရေးဆိုခွင့်ရှိသူကဆွဆွဲပြောဆိုတာကိုတရုတ်အစိုးရပိုင်းဇင်ဟွာသတင်းဌာနကဖော်ပြပါတယ်။တရုတ်ဟာသူ့ရဲ့ရည်ရည်ချက်ကိုစန့်ကျင်တဲ့သတင်းတွေလူအခွင့်အရေးသတင်းတွေကိုအမျက်ဖိနှိပ်လိုက်ရှိတယ်လို့အမေရိကန်ကဆွဆွဲပြီးဝီဂါမွတ်စလင်တွေရှိရာရှင်ကျန်းဒေသကလူအခွင့်အရေးကိစ္စကိုဥပမာပေးထားပါတယ်။တရုတ်ကတော့ဒီဆွဆွဲချက်ကိုညှဉ်းဆဲပြီးတရုတ်ရဲ့ရှင်ကျန်းဒေသမူဝါဒကိုအထင်အမြင်လွှမ်းမောင်းအောင်လိန်ညာဖန်တီးနေတာဖြစ်တယ်လို့သာတုံ့ပြန်ထားပါတယ်။